ီတစ်ပတ်တော့2015ခုနှစ်အတွင်းလူသားတွေအတွက်အကျိုးပြုဆုံးဤပညာတွေ့ရှိချက်တွေကြောင်းသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ Magic Leap လို့ခေါ်တဲ့ဤပညာတည်ထွင်မှုအကြောင်းကစပြီးကြည့်အောင်ပါ
Magic Leap ကပြောတယ်လီဖုန်းဆဲလူလာဖုန်းဒါမှမဟုတ်လို့ရှိရင်ကွန်ပျူတာကိုကြည့်လို့ရှိရင်မှန်ချက်ကြည့်ကိုမြင်နေရမယ်အစားရုပ်လုံးပေါ်ဖြစ်လာမယ်ပေါ့နော်အဲ့ဒါကို Virtual Reality Augmented Reality လို့ခေါ်ပါတယ်ဒါ 3D ပေါ့နော်ဆဲလူလာဖုန်းကိုကြည့်လိုက်တဲ့အခါမှာဆဲလူလာဖုန်းထဲမှာထည့်ထားတဲ့မှန်ဘလူးလေးကနေပြီးတော့မျက်လုံးထဲကိုအလင်းရောင်တစ်ခုနဲ့သူက Modulate လုပ်တယ်လို့ခေါ်ပါတယ်အလင်းတာပြီးဝင်လာတဲ့အခါမှာကိုယ့်ရှေ့မှာကြည့်နေတဲ့ဒီဆဲလူလာဖုန်းကိုဆဲလူလာဖုန်းလည်းမမြင်ရတော့ကိုယ်ဘေးကဒီအခန်းကြီးစပွဲကုန်လည်းမမြင်ရတော့ဘဲနဲ့ကိုယ်စကားပြောနေတဲ့လူတွေရဲ့အခန်းထဲကိုလူလူရောက်သွားပြီးတဲ့အခါကျအဲ့လူတွေနဲ့ထိုင်ပြီးတော့စကားပြောနေတဲ့ပုံစံအတိုင်းဖြစ်သွားအောင်လုပ်တဲ့ဤပညာကိုဒီနှစ်ထဲမှာစထွင်တဲ့အတွက်ကုမ္ပဏီအကြီးကြီးတွေကတအားကိုပတ်စံပေးပြီးတော့အထောက်အပံ့နဲ့သူတို့ကြိုးစားနေကြပါတယ်
။ဒါကိုလမ်းနဲ့2နှစ်3နှစ်အတွင်းမှာစပြီးသုံးနိုင်တော့မှာပါ။နောက်တစ်ခုကနာနိုဤပညာတည်ထွင်မှုတစ်ခုဖြစ်ပါတယ်
။ဒီနာနိုဤပညာနဲ့ဖွဲ့စည်းထားတဲ့ပုံဆောင်တဲ့တတ်တူကိုဒီ Caltech ပေါ့နော် California Institute of Technology ကစထွင်ပါတယ်။သမန်တတ်သူတွေကျွေးပစ္စည်းဒါမှမဟုတ်လေမြန်ဆိုပါဆိုတိတ်ခိုင်ခြင်းလို့ရှိရင်ကြီးကြီးဆောက်ရတယ်တော်တော်လေးလေးတယ်ပေါ့နော်ပေါ်ပါအောင်ဆောက်တဲ့အခါကျတော့လေမခိုင်တော့ပြန်ဒါပေမဲ့ဒီပုံဆောင်ကဲတတ်သူနဲ့ဆောက်တဲ့အခါပေါ်ပါတလောက်အလွန်ခိုင်ရမ်းပါတယ်၃နှစ်နဲ့၅နှစ်လောက်ကြာမှဒီပုံဆောင်ကဲတတ်သူတစ်မျိုးနဲ့စပြီးနေရာတိတ်တိတ်လေးနဲ့နာရီပေါင်းများစွာသုံးနိုင်တဲ့ဘက်ထရီလေးစပေါ်လာမှာဖြစ်ပါတယ
်ကဘာပေါ်မှာကားဆင်းရေပိုးပြီးများလာတာနဲ့အမျှရင်အနေနဲ့အကာအကွယ်ပေးနိုင်အောင်အတွက်တည်ထွင်မှုကလည်းထူးခြားလာပါလေ
။ကားတိုင်းကားတိုင်းမှာတကားနဲ့တကားကို Wi-Fi နည်းပညာနဲ့တကားကဘယ်အချိန်နဲ့ဘယ်တောင်းကနေဘယ်လိုနဲ့လာနေလဲဆိုတော့နောက်တကားကကြည့်ပြီးတော့ကားရဲ့အနှင်းအမြန်ကိုဘယ်လိုရှောင်ရမလဲတော့အစားတခါတည်းတွက်ပြီးတော့မောင်းနေတဲ့လူပဲဖြစ်ရဲ့မောင်းသူမဲ့ရင်ပဲဖြစ်ဖြစ်ကိုတခါတည်းချင်းသွားမှဖြစ်တဲ့အတွက်ရင်အန်ဒရယ်အတွက်တော့ကိုရော့သွားမယ်ဆိုတဲ့ဟာကိုစဆန်းနေပါရင်ဒါကိုတစ်နှစ်လောက်အတွင်းမှာစသုံးမယ်လို့ပြောပါတယ
်။ Internet ကိုဒေတာမရွေးသုံးနိုင်အောင်တည်ထွင်မှုတစ်ခုကိုကြည့်ရအောင်ပါ
။ Helium ဓာတ်ငွေထည့်ထားတဲ့အချင်းပေ40လောက်ရှိတဲ့ပူပေါင်းကြီးတွေကို Internet ဆက်တည်ထည့်ပြီးတော့ကောင်းကင်မှာလွှတ်လိုက်ပါတယ်။ပေ9000 8000လောက်အထိသူအမြင့်ကိုတက်သွားတဲ့အခါကျတော့ Wireless တိုင်တွေမရောက်နိုင်တဲ့အလွန်တရာမှခေါင်းပြီးတော့ဆင်းရဲတဲ့ဒေတာတွေမှာလူတွေအားလုံး Internet ကိုကြေးရွာမရွေးဒေတာမရွေးတုံးလို့ရပြီ။ Google ကနှစ်ထဲမှာမိုးပြန်ပူပေါင်းတွေကဘာနဲ့အဝန်ဆလွတ်ဖို့ကြိုးစားနေပါတယ်။Facebook ကုမ္ပဏီက solar power တုံးတဲ့လူမပါတဲ့ drone လို့လေမြန်ပေါ်မှာလဲ internet ကိုတင်းသိခောင်းတဲ့နေရာတွေကိုမောင်းသွားပြီးမှ internet ရအောင်လုပ်ပေးနိုင်တဲ့နည်းပညာတွေစသုံးနေပါပြီ
Apple ကုမ္ပဏီက September လမှာစပြီးသူ့ရဲ့ဖုန်းကို credit card လို့သုံးနိုင်ပြီလို့ကြေညာခဲ့ပါတယ်သူထွင်တဲ့နည်းပညာကကပ်ပြားတွေကအချက်လက်တွေကိုခိုးမြူနိုင်ပါဘူး
ကျွန်တော်တို့ credit card တွေသုံးနေဟာတယ်လီဖုန်းပေါ်ကနေပဲခေါ်ခေါ် internet ပေါ်ကနေပဲသုံးပေါ့နော် credit card number တွေခိုးယူတာလိပ်စာခိုးယူတာနဲ့တစ်နှစ်တစ်နှစ်ကိုတန်းထောင်ပေါင်းများစွာအခုခံပါတယ်ဒီနှစ်ထဲမှာကျွန်တော်တို့ဆိုလို့ချင်းစပြီးတော့ဒေါ်လာ2000အောက်ဆိုလို့ချင်းဘဏ်ကိုလူကိုယ်တိုင်သွားစရာမလိုပဲနဲ့ဖုန်းပေါ်ကနေပြန်ငွေသွင်းလို့ရပါတယ် data တွေလုံးဝမရနိုင်အောင် encrypt လုပ်ထားတဲ့နည်းနဲ့တယ်လီဖုန်းပေါ်ကနေပြီးတော့ဈေးရောင်းဈေးဝယ်အကုန်လုပ်လို့ရပါပြီ
ကျမ်းမာရေးအတွက်လည်းထူးခြားတဲ့ဤပညာတည်ထွင်မှုတွေရှိလာပါတယ်။ယောဂါကိုမဖြစ်ခင်ကကြိုတင်ပြီးကာဝယ်ခြင်းကအကောင်းဆုံးပါ။ Liquid biopsy ဆိုတဲ့ဤပညာနဲ့ကင်ဆာလိုယောဂါဖြစ်ပွားနိုင်ခြင်းရှိတဲ့ DNA ကိုတိုင်းတာနိုင်တာကိုတွေ့ရှိခဲ့တာပါ
။ဒီ DNA sequencing လို့ခေါ်တဲ့မျိုးရိုးဗီဇအချက်လက်စိတ်ဖြာမှုအမြန်ဆုံးတိုင်းနိုင်အောင်လုပ်နိုင်တဲ့အဆက်ကိုထွင်လိုက်ပါပြီ။ဒီအခုဆိုလို့ရှိရင်တောင်မှဒီနှစ်ထဲမှာပဲကမ္ဘာပေါ်မှာတိုးတက်တဲ့နိုင်ငံတွေမှာစတင်နေပြီဖြစ်ပါတယ်
။နောက်ကျန်းမာရေးအတွက်တွေ့ရှိချက်တစ်ခုက Brain Organoids လို့ခေါ်တဲ့ဤပညာပါ
။ဒီ Stem Cell သုတေသနကိုတော့အများသိကြပါတယ်။ဒီ Stem Cell သုတေသနကနေပြီးတော့ပုံနောက်ရဲ့ Cell တွေကိုတခြားကိုယ်ခန္ဓာရဲ့ Cell တွေကနေပြောင်းပြီးမွေးယူတဲ့ဤပညာကိုစတွေ့ပါတယ်။ဒီအုံနောက်ဆက်ကြီးထွားလာတာမျိုးရိုးကြီးထွားလာမယ်အစားတစ်မျိုးပြောင်းသွားပြီးတော့ဘာဖြစ်သွားလဲဆိုတာကိုသိချင်းအပြင် dementia တို့ alzheimer တို့ဒီလောကသတိမေ့သွားတာမွေးလာတဲ့အခါမှာစွန့်အာနေတာဘာကြောင့်ဖြစ်ရလဲဆိုတဲ့ဟာကိုလေ့လာနိုင်တဲ့ဤပညာကိုစတွေ့ပါပြီ
။ယောဂရှင်တယောက်ရဲ့ဇီဝဗေဒအချက်လက်တွေကိုသုံးပြီးအလားတူယောဂတွေကိုကုသပေးဖို့အတွက်လုပ်နိုင်အောင် DNA internet ကိုသုံးနိုင်ပြီဖြစ်ပါတယ်။
ဒီနောက်လာမယ့်နှစ်လောက်အတွင်းမှာပေါ့နော်လူတဦးချင်းစီရဲ့ဒီ genetic information ခေါ်တဲ့ဇီဝဗီဇအချက်လက်တွေကိုဒီကမ္ဘာလုံးမှာရှိတဲ့ဆေးရုံတွေဆေးသူတည်တင်းနေပြီးတော့လူပုဂ္ဂိုလ်တဦးချင်းစီရဲ့ဗီဇအချက်လက်တွေကိုလူ ตั้งท้องบ้องเมียวมีอาสวยที่อันนี้ไปแล้วยูทาร์ไปแล้วอุบมาลูกเดียวพี่นี่ได้โยกาเวทนาที่ตะกบาลงมาตัวนี้อลาดูโยกาพี่นี่ได้ลุยปีซ่าเช่นเล่นได้ใกล้ใจไหลไปแล้วภาษาเนี่ยนี่เก่าหนาเลยไปลูกเคยเสกุตาเลยแต่เช่นที่เป็นเสียงว่าตั้งปีเลยสโลจีเช่นกูไหนเนี่ยน้าต้องเลี้ยงเราด้วยมาดีนี้เป็นยาวซาตงรอมเอลูเนี่ยเล่นท่าบ้านน้าวนี้เป็นยาตะคุกการอยิงงานกันนี่ยีจูทั่วเลยนี่บ้า
นาวลามะเซนเลาจึงมากว่าลุยอ่ะตั้งนัดทางเราอ่ะยีจูมาต้องเส้นไหนมูด้วยจังหวะมาพิเดสุบิโรทอเก่งทุกท่าเลยไอตัวเรียงที่ร้านเนี่ยเนี่ยโอ้ขังบีไม่เอายีเรียกขันร้อนมาพิโรกุลาตเมกาออกมาแต่นาวลามะเนี่ยเลี้ยได้เราจ้าลุชิ่งยีจูลุจ่าเลยสิบชิ่งเมลูละทอเก่งทุกท่าไปดีอิสราเอลมาดีเนี่ยเทมมาสังไงยานิบิโรตันนี่กูยีจูกาลังตั้งเตียคนเสร็จเราเปียงทุกไหนเนี่ยสักกูสั
ที่เราเลี้ยงบ่ดีเยี่ยงเยี่ยงเสร็จแล้วเราเรเวิร์สออฟโมเซสนี่เป็นยาลูกเข้าไปตัวดีไซน์ของเปียงบีเราอีทวันไรเก็ตไปดีอิสราเอลไงเงี้ยยี่ต้องมือเลยว่าพอเนาะเลี้ยงยากันงงกูดีเซตที่เลี้ยงกูอันนี้บีเรามาเปียงบีเราเป็นไงเนี่ยตั้งดูเลี้ยงมาเรื่อยๆเลยที่เนี่ยมาทุ่งใจนี่เป็นยาเด็ดตะคุกด้วยสิเก็บไว้เลย
โอ้อดีตก็รู้สภาพใช่ป่ะเนาะสภาพในจังหวัดนี้อันนี้เป็นสิ่งที่ยังอันนี้ถ้าเกิดส่วนหนึ่งก็มีอารมณ์ยาวอยู่บีรอที่เป็นเนี่ยที่นั่นอยู่มีอารมณ์ที่ท้าเอาอารมณ์ทัดตัวเอาที่ซีโฟโฟโตเซนเทซิสอะไรที่เรียกกับบนดินออกไซโก้เป็นสิ่งที่เรามีอารมณ์สั่งท่าในเนี่ยด้วยส่วนมีอารมณ์ยาวด้วยด้วยเป็นอย่างยี่มีอารมณ์ยาวเลยกู
มีอะไรอะไรนุ่งเราผู้พิจารณาเมนีปัญญาที่นี่ตรงนี้มันสาธุเลยที่นี่ปัญญากูน้องลามะเซนเนสังอาเนตเดมาร์เลยกางกางต้องฉันในน้องเมสราโกเต็มใจเองที่เดินไปด้วยติดไปในนี่ปัญญากันนาโกที่มาเวจะน่าเลยเดียสิแล้วจะไปมาเปลี่ยนไปสังเกต